တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာစိုးရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြံဖတ်မှုတွေတက်ရောက်ခန်းစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောကွင်းရမော်ဂန်ရို လူကြီးတက်တန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အင်တာနက်ပြန်လည်အသုံးပြုခွင့်ရအောင်ဖွင့်ပေးလိုက်ခြင်းအပြင်ဒေတာတွေမှာနောက်ထပ်အကြံဖတ်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရရဲ့ဆောင်ရွက်ဆိုရကဆောင်ရွက်နေပါတယ်လို့ပြောဆိုထားချက်တွေအပေါ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင် နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထင်းထင်းသိမ်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံသားဤဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးတွစ်ဆုံဆွေးနွေးကြဖို့အကြမ်းဖက်မှုဖြစ်နေတဲ့ဒေသတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးနောက်မီဒီယာတွေဝင်ရောက်ခွင့်ရဖို့နဲ့လူ့အခွင့်အရေးချိုးဖောက်သူတွေကိုတရားဥပဒေနဲ င်တချို့ဒေသတွေမှာတော့ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတန်းကိုခံနေကြရဆဲဖြစ်ပါတယ်ဒေသတွေမှာလူပေါင်း300ကျော်ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးအခုချိန်ထိဌာနေမပြတ်နိုင်ကြသေးပါဘူးရှင်